မြန်မာနိုင်ငံမှာတနေ့တစ်ခြားများလာနေတဲ့အမှိုက်ပြဿနာကိုဖြေရှင်းဖို့တနေ့ကိုပလတ်စတစ်အမှိုက်တန်ချိန်20ခြေဖြတ်ပေးနိုင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အမှိုက်ခြေဖြတ်ဆက်ကိုတညင်သဘာဝတရားရိပ်ပါမှဆန့်သက်လက်ပတ်နေပါပြီ။ဂျပန်နိုင်ငံကနောက်ဆုံးပေါ်နည်းပညာနဲ့တိစောက်ထားတဲ့အဲ့ဒီဆက်ကိုသဘာဝတရားရိပ်တာဆရာတော်ကသူ့ကိုယ်ပိုင်ငွေနဲ့မတီးပြင်သွင်းခဲ့တာဖြစ်ပါတယ်။တညင်မှာကျင်းပတဲ့ဒီဆက်လက်ပတ်ပုံတရုတ်ပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ plastic အမိုက်တွေကိုစနစ်တကျဆွန့်ပစ်ဖို့နဲ့ခြေပြနိုင်မှုဆိုတာမြန်မာပြည်မှာတစားတစားများပြားလာတဲ့အမိုက်ပြဿနာတွေကတစ်ခုပါ။ဒီလိုအမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အရက်ဘက်အဖွဲ့အစည်းတွေကလည်းတနိုင်တစ်ပိုင်ဆောင်ရွက်လာတာကိုတွေ့ရပါတယ်။တန်လျင်သဘာဝတရားရိပ်တာနဲ့15ပြည်ရွာတစ်ခုက plastic အမိုက်တွေကိုရှင်းလင်းဖို့အတွက်သဘာဝပတ်ဝန်းကျင်ကိုနီလန်တကျထိန်းသိမ်းပေးနိုင်တဲ့အမိုက်ခြေဖြတ်ဆက်ကိုတန်လျင်သဘာဝတရားရိပ်တာမှာစတင်လက်ပတ်နေပါပြီ။ဇက်တလုံးမှာတော့ဒီအမိုက်ခြေဖြတ်ဆက်ဟာရိပ်တာဝန်းကျင်မှာရှိတဲ့အမိုက်တွေကိုသာရှင်းလင်းပေးနိုင်မှာဖြစ်ပေမဲ့တနိုင်ငံလုံးမှာရှိတဲ့အမိုက်ပြဿနာကိုရှင်းလင်းတဲ့နေရာမှာစံပြအနေနဲ့ဆရာတော်ကြီးကရည်ရွယ်လှုံ့ဆော်ခဲ့ရလို့သဘာဝတရားရိပ်တာရဲ့ငွေရေးချေးရေးနဲ့ပစ္စည်းထိန်းသိမ်းရေးအပိုင်းတာဝန်ရှိသူဆရာလေးဒေါ်မေတာဝီကပြောပါတယ်။
အမိုက်တွေကကိုယ်ပုံဝင်းနေမှာတော့အရင်များနေပေါ့နော်။တောင်းပုံဝင်းနေမှာတော့သတ္တုံများနေ။များနေတော့ဒီသွားမယ်ဆိုလဲလဲနေပါလေဒီလိုပဲမြင်တွေ့နေရတယ်။မြင်တွေ့နေရတဲ့အခါကျတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှင်လိုက်ရင်တော့ဒီဆက်ကြီးကတော့ဘာမှမဟုတ်ဘူး။ဒါပေမဲ့ဟိုဒါပြောမယ်ဆိုရင်စံပြတစ်ခုအနေနဲ့ဆလုပ်လိုက်တာပေါ့။စံပြတစ်ခုအနေနဲ့ဆရာတော်ကြီးကဒါဒီ plastic တွေဟာဒီတို့ဒီပုံဝင်းနေမှာအရင်ယူရုပ်ဆိုးအကြီးကျယ်နေတယ်။ဒီဟာကိုဘလို့ပုံစံနဲ့ငါတို့စပြီးလုပ်လို့ရမယ်ခြေတလန်းစပြန်လိုက်တာပေါ့
မြန်မာငွေကျပ်3,000ဘာကျတဲ့နဲ့ဒီအမိုက်ခြေဖြတ်ဆက်ကိုဂျပန်နိုင်ငံကမှာယူတာဖြစ်ပြီး24နာရီလည်ပတ်ပြီးတနည်းကိုတန်ချိန်20ခြေဖြတ်ပေးနိုင်တာပါဒီအမိုက်ခြေဖြတ်ဆက်ကပြာမုံအနည်းငယ်သာထွက်ပြီးထွက်လာတဲ့ပြာမုံကိုလည်းအုပ်လုပ်တဲ့နေရာမှာသုံးနိုင်တာကြောင့်အလေအလွတ်မရှိပဲတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိဘူးလို့ဂျပန်နိုင်ငံကနည်းပညာတွေကိုလွှဲပြောင်းတင်သွင်းပေးနေတယ်စလစ်က limited ရဲ့မြန်မာပြည်ပိုင်းဆိုင်ရာဒါရိုက်တာဦးထွန်းအောင်ကျော်ကပြောပါတယ်
ကျတော့ပေါင်းကျင်နဲ့ပတ်သက်လို့အရင်သတိထားရတယ်လေ။ဆိုတော့ဒီအမိုက်ဆက်ဆိုလို့ရှိရင်လေဒီမိကိုမထွက်ဘူးနောက်ပြီးတော့ဒီဒိုက်ဆန်တို့ပါလို့ဒီအစိတ်တောင်းအစိတ်မထွက်ဘူးပေါ့နော်။အဲ့လိုထိန်းနိုင်နေတော့ပြီးတော့လောင်စာကိုလည်းသူကထည့်ကြမလို့ဝင်နေသူကသူဟိုချိဖြတ်သွားတာပေါ့သူနဲ့။ဆိုတော့အဲ့ဒီဥစ္စာမျိုးဆရာတော်ကသဘောကျတယ်သဘောကျတဲ့အတွက်ဟိုနမူနာအနေနဲ့အဲ့ဒီပမာပြင်မှာဒီဆက်တစ်ခုကိုဆရာတော်ကစပြီးတော့တည်ထောင်ပေးတဲ့တဲ့ပေါ့။
အခုလိုအမိုက်ခြေဖြတ်ဆက်တက်ဆင်မှုအတွက်ဂျပန်နိုင်ငံကပညာရှင်တွေနဲ့အချင်းချင်းတိုင်နေပြီးမြန်မာပြည်ကအမိုက်တွေနဲ့ကိုက်နေတဲ့ခြေဖြတ်စနစ်ကိုရဖို့အတွက်အကြံပေးခဲ့တဲ့ Professor Shu Ishii ကိုရမှာကမြန်မာပြည်မှာအမိုက်တည်ယူတဲ့စနစ်ကိုတိကျမလုပ်ထားဘူးလို့ဆိုပါတယ်
။この収穫システムは普通は収集車って言われるそういうゴミのまあ収集する車が。
車が対処れ、対処や、やっこそれ、やっこそやしれ。အမိုက်ပြဖို့အတွက်အမိုက်တဲတဲ့ကားတွေကအဲ့ဒီရက်စုကိုလာပြီးတော့တဲတဲ့အခါမှာလဲအမိုက်အချိုအမိုက်အချောက်ဆိုပြီးတော့ခွဲကြပြီးတဲကြတယ်မြန်မာပြည်မှာကတော့အမိုက်တဲယူတဲ့စနစ်တေချာလုပ်ထားတာမတွေ့ရဘူးလူတိုင်းကအဲ့ဒီလိုပဲပြစ်နေကြတာတွေ့ရတယ
်ပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အစိုးရမှသာမကဘဲပြည်သူတွေမှလည်းတာဝန်ရှိတာကြောင့်သဘာဝတရားရိပ်တာအနေနဲ့လည်းတနိုင်တစ်ပိုင်ဆောင်ရွက်နေရလို့ဆရာလီဒေါ်မီတာဝီကပြောပါတယ
်လူသားအချို့ပြုလုပ်ငန်းမှာအစိုးရမှမဟုတ်ဘူးလူတိုင်းလည်းလုပ်နိုင်ရမယ်ကျန်လေးကအမိုက်ကိုကိုယ်တိုင်ပြစ်နိုင်တယ်လို့ကိုယ်တိုင်လည်းကောက်နိုင်ရမယ်။ဒါအဓိကအကျတော့အချက်အစိုးရဆိုတော့ပြည်သူကဖွဲ့ပေးထားတဲ့အစိုးရလေ။အဲ့တော့အစိုးရကိုကြီးပဲပုံချရတာဒါတိတ်တဘာဝမကြအောင်။ပြစ်တဲ့လူရှိလို့တိတ်နေရတာဒီပြစ်တဲ့လူတွေကကိုယ့်ကိုပြစ်လို့နိုင်လို့ရှိရင်ဒါကြီးကတော့များစေအကြောင်းမရှိဘူး။ဒါပေမဲ့လေ50-50ပေါ့ပြည်သူမှာ50တောင်းဝန်ရှိတယ်လို့အစိုးရမှာ50တောင်းဝန်ရှိတယ်
လူတွေဆုံးပြလိုက်တဲ့ plastic အမိုက်တွေဟာသဘာဝအလျောက်ပျက်စီးယိုရင်သွားခြင်းမရှိဘဲနှစ်ပေါင်းများစွာတည်ရှိနေတာကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေအောင်တာမကပဲရင်းနေတဲ့တဘာဝရှင်တန်ကြီးအတွက်လည်းအဟန့်အတားဖြစ်လို့နေပါတယ်။ဒါကြောင့်လည်း plastic ဆုံးပြအမိုက်တွေကိုကမ္ဘာတဝန်းကြီးမားတဲ့ပြဿနာတစ်ခုဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကရှုမြင်လာကြတာပါ။မြန်မာနိုင်ငံရဲ့လူမှုရေးအထူးထပ်ဆုံးဖြစ်တဲ့ရန်ကုန်မြို့မှာလူတွေရဲ့ plastic ဆုံးပြမှုဟာတရက်ကိုတန်300ရှိနေပြီး plastic အမှိုက် 3.8 ကီလိုကိုနေ့စဉ်ဆုံးပြနေတယ်လို့ plastic ရှော့ချရေးလှုပ်ရှားနေတဲ့တမန်မာအဖွဲ့ကထုတ်ပြန်ထားပါတယ်။ plastic အမျိုးအစားတွေကနှစ်ပေါင်း2000ကျော်တဲ့အထိမပြတ်စီးရဲတည်ရှိနေပြီးကောင်းရုံးမရှိတဲ့ဒီအမှိုက်တွေကိုရှော့ချနိုင်မှုအတွက်ကမ္ဘာတစ်ပတ်လှုပ်ရှားဆောင်ရွက်နေကြပါတယ်။